မယ်ဆိုလို့ရှိရင်ဖြင့်သောတာပန်တည်တယ်လို့အောက်မရ။ဒါပေမဲ့ဒီဓမ္မတွေဘာရည်ကြည့်ပါလိမ့်မလဲလို့မေးတဲ့အခါကျလို့ရှိရင်ဖြင့်သက္ကာယဒိဋ္ဌိဆိုတဲ့မိစ္ဆာဒိဋ္ဌိပြုတ်ဖို့ရည်ကြည့်။အဲ့တော့မိစ္ဆာဒိဋ္ဌိဆိုတဲ့သက္ကာယဒိဋ္ဌိမိစ္ဆာဒိဋ္ဌိမပြုတ်တာဘာကြောင့်ပါလိမ့်မလဲလို့မေးတဲ့အခါကျတော့တမာဒိဋ္ဌိမဖြစ်လို့ဒါဖြင့်ဒီဓမ္မတွေဟာတမာဒိဋ္ဌိဖြစ်အောင်ဆရာသမားကကူညီလို့ဒီဓမ္မတွေကတတိတမစင်ညနဲ့တတိတရားပညာတရားနဲ့ခန္ဓာကြည့်ကြမယ်ဆိုလို့ရှိရင်တမာဒိဋ္ဌိဖြစ်ပါလိမ့်မယ်လို့မှတ်ရမယ်တမာဒိဋ္ဌိဖြစ်ဖို့ရည်ဒီဓမ္မတို့ကိုကိုယ်တိုင်ကြံစီလို့ဖြစ်တဲ့ရေးမဟုတ်ဘူးကလျာဏမိတ်္တဆရာကောင်းသမားကောင်းမရမှတမာဒိဋ္ဌိဖြစ်တဲ့ရေးဆိုတဲ့ဥစ္စာမှတ်ကြပါဒါကြောင့်သောတပန်နေခြင်းကြောင့်မှသူတော်ကောင်းနဲ့မပေါင်းသင်းရင်သောတပန်မတည်နိုင်ပါဘူးကွာဘုရားကဟောထားတယ်သစ္စာတရားမနာရလို့ရှိရင်လေသောတပန်မတည်ပါဘူးကွာနှလုံးသစ္စာတရားနာညာတော်လဲတမာဒိဋ္ဌိမဖြစ်လို့ရှိရင်လဲသောတပန်မတည်နိုင်ပါဘူးကွာသစ္စာတရားနာထားရင်လည်းမပြီးသေးဘူးတမာဒိဋ္ဌိဖြစ်တဲ့ညာနဲ့သစ္စာညာနဲ့ခန္ဓာကြည့်လိုက်တဲ့အခါကျလို့ရှိရင်တမာဒိဋ္ဌိဖြစ်လာအောင်လဲမြင်ဦးမှာပဲလို့သုံးနံပါတ်လဲမှတ်ရမှာဒါကတော့မြင်တော့မြင်ပါရဲ့မပွားများပြန်ဘူးဓမ္မအမှုဓမ္မပရိပတ်တိဖြစ်တဲ့အလုပ်ကိုမပွားများပြန်ဘူးလို့ဆိုပြန်လို့ရှိရင်လေတဲ့ဓမ္မရိတိမဖြစ်ဝါသောတာပန်မတည်နိုင်ဆိုတော့သောတာပန်တည်ခြင်းအကြောင်းကအင်္ဂုတ္တုညာမှာ၄ပါးဟောပြီးထားတဲ့တွေ့ယနေ့တော့ဖြင့်ဒကာဓမ္မတို့ဓာတကတို့ခေမကတို့ဝတ္ထုကိုနောက်မှထားပြီးခေမကတို့ဓာတကတို့ဉာဏ်ကြီး60တို့ဘာကြောင့်သောတပန်တည်သွားတယ်ဆိုတဲ့ဥစ္စာကိုသိရဖို့အရေးဟာဖြင့်ဩတမာဒိဋ္ဌိဖြစ်လို့ပဲလို့ဆုံးဖြတ်ချက်ချပါနော်ခိုင်းတမာဒိဋ္ဌိဖြစ်အောင်ကိုလေးလေးစားစားနဲ့ဒကာဓမ္မတွေနားထောင်ကြစို့နားထောင်ကြစို့ဆိုတော့ဝိညာဏဘိက္ခွေဘိက္ခုအနိစ္စံအနိစ္စံအနိစ္စံဝိညာဏံတိပတ္တိတာယံဘိက္ခုတမာဒိဋ္ဌိသမာပတ္တနိဗ္ဗိန္တိဒီလိုသံယုတ်ပါဠိတော်ကြီးမှာဟောပြီးဒီကလာထားပြန်တော့ဘိက္ခုယံတို့ဘိက္ခုယံဤဝိညာဏမင်းတို့သဏ္ဍာန်၌ဖြစ်တဲ့စိတ်ဟုသမျှအနိစ္စအနိစ္စဖြစ်သောစိတ်တန်စိတ်ကိုအနိစ္စဖြစ်တဲ့စိတ်အနိစ္စအနိစ္စဝိညာဏံတိဩအနိစ္စဝိညာဉ်ပါလားအနိစ္စဝိညာဉ်ဆိုတာအနိစ္စပါလားလို့ပတ္တန်တိရှုကြကုန်ပြီဒီစိတ်ကလေးကပထမတော့စိတ်ကလေးပဲတဲ့ဒီစိတ်ကလေးကိုဟောအနိစ္စစိတ်ကလေးပျောက်ပြတ်သွားတာလေးမြင်လိုက်တော့ဩစိတ်ဆိုပေမဲ့လည်းအနိစ္စပါလားစိတ်ဆိုတာအနိစ္စပါလားပေါ်တော့ငါစိတ်နောက်ကြတော့သူဒီကားလို့ဆိုလို့ရှိရင်ပျောက်ပြတ်ပြီးပြတ်သွားတော့သူ့လက္ခဏာပြတ်သွားဒါဖြင့်ပြရတာကဝိညာဉ်စိတ်နောက်ဉာဏ်နဲ့ဆိုင်ကြည့်လိုက်တဲ့အခါကျတော့သူမမြဲတဲ့လက္ခဏာပျောက်ပြတ်တဲ့လက္ခဏာဒါလေးသူပြသွားတယ်အဲ့ဒီကလေးပြသွားတဲ့အခါကျတော့အနိစ္စဝိညာဏံတိပတ္တိဩဝိညာဉ်ဆိုတဲ့စိတ်ဟာအနိစ္စပါလားလို့ကိုယ်ကရှုလိုက်မိပါတယ်အနိစ္စစိတ်ကလေးကိုအနိစ္စလို့ရှုလိုက်မိပါတယ်သာယဟောတိတမာရိတိသာယထို့သောအနိစ္စစိတ်ကိုအနိစ္စစိတ်ပဲလို့ရှုလိုက်ခြင်းသည်တမာရိတိတမာရိတိမြည်ဤဓမ္မရတာပဲအနိစ္စစိတ်ကိုအနိစ္စစိတ်လို့အမှန်ကမြင်လိုက်လို့ရှိရင်ဖြင့်တမာရိတိဖြစ်ပါပြီသက္ကာရိတိနဲ့မိစ္ဆာရိတိစင်ပြေပြီတပည့်ကြားဒါဖြင့်အာလမဂါရမတို့ကိုယ်ခန္ဓာကိုယ်ထဲမှာသွားကျင်တဲ့စိတ်ကလေးပေါ်လာတယ်။ဝိကျင်တဲ့စိတ်ကလေးသွားကျင်တဲ့စိတ်ကလေးပေါ်လာတယ်။ထို့ကဲ့သို့ပေါ်လာတာလေးကိုတရားကျေတရားတက်တို့က ဖြတ်ကနေကြည့်လိုက်ခုနစားကြတဲ့စိတ်ကလေးရှိမရှိကြည့်လိုက်ဘာတွေ့သေးတော့မရှိတာပဲတွေ့မရှိတာပဲတွေ့လိုက်တော့ဩစိတ်ဆိုတဲ့တရားလေးဟာပေါ်တော့ကစိတ်ကြည့်တော့မရှိတာတွေ့တယ်ပေါ်တော့ကတော့ကြည့်လိုက်တဲ့အခါကျမရှိတာတွေ့တော့ဩစိတ်ဟာမရှိတာပဲစိတ်ဟာမရှိတာပဲလို့မသိဘူးလား
သိ
ပါပါအင်းစိတ်ဟာဆိုတာကဖြစ်တာသိတာမရှိတာပဲလို့သိတာကစိတ်ပြက်တာကိုသိဩစိတ်ဟာမရှိတာပဲကိုလို့သိလို့ရှိရင်ဖြင့်မိမိသာနာဖြစ်တဲ့စိတ်ဟာမရှိတာသိခဲ့လို့ရှင်းရင်ဖြင့်အဲ့ဒါဒကာကျော်ဒကာသစ်တို့တမာဒိဋ္ဌိလို့မှတ်လိုက်ကြပါဘုရ
ား
စိတ်ကလေးဖြစ်တယ်နော
်
ဖြစ်ပြီးကြည့်လိုက်တဲ့ဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့မရှိတော့ဘူးဒါဖြင့်ဩစိတ်ဆိုတဲ့ဥစ္စာဖြစ်တာကြည့်လိုက်တော့မရှိတာတွေ့ဒါဖြင့်စိတ်ဤမရှိတာတွေ့တယ
်
စိတ်မရှိတာတွေ့တယ်ဆိုသဖြင့်အော်ဒီမရှိတတ်တဲ့တရားကိုမရှိဘူးလို့တွေ့ခြင်းကြောင့်ဒါအမှန်တွေ့တာပဲလို့ဆိုသောကြောင့်အမှန်သိတာပဲလို့ဖြစ်သွားသောကြောင့်သာယံဟောတိတမာရိတိအယံဤသို့စိတ်မရှိတာကိုမြင်ခြင်းတမာရိတိတမာရိတိမဲ့ကင်မြည်သည်ဟောတိဖြစ်အော်ဒါပြမိစ္ဆာရိတိပြေးပြီမိစ္ဆာရိတိပြေးပြီအဲဒါပဲသာဇဏစိတ်ပေါ်လာလဲရှိပေသူများညူစင်တဲ့စိတ်ကလေးပေါ်လာရင်သံရရှိတဲ့စိတ်ကလေးပေါ်လာရင
်
ရှိပေလိုက်ရှိပေလိုက်တော့ဒကာကျော်ဒကာသစ်တို့ဘာတွေ့မလဲမရှိတာတွေ့ဩဒါဖြင့်စိတ်ဟာမရှိတာလမ်းဆုံးစိတ်ဟာဘယ်လမ်းဆုံးမှာမရှိတာလမ်းဆုံးတာကိုသိလိုက်တော့ဩဝိညာဏအနိစ္စနဲ့သွားကြိုက
်
ဝိညာဏအနိစ္စအနိစ္စဖြစ်တော့ဝိညာဏဝိညာဉ်ပဲဝါစိတ်ဝါစိတ်ဟာအနိစ္စပဲတမပတ္တံစိတ်တံဘိက္ခေဝိညာဏဝိညာဏအနိစ္စအနိစ္စဝိညာဏနိပတ္တိအော်ဒီဥစ္စာဒီအနိစ္စစိတ်ပဲလို့သိလိုက်ပါလေအနိစ္စစိတ်ကိုအနိစ္စစိတ်လို့ပဲသိလိုက်အဲ့ဒါတမာရိရှိတယ်အနိစ္စစိတ်ကိုအနိစ္စလို့သိရင
်
တမာရိရှိလို့ဒကာဓမ္မတွေသိချာမှတ်တာပါအဲ့ဒီတော့ကုသနာမှာဒကာဓမ္မတွေသိတဲ့အချိန်စိတ်ဟာဒကာကျော်ဒကာသစ်တို့အမျိုးမျိုးပေါ်နေပါဘောဇဏပေါ်ပါစီပေါ်တာကိုမကြောက်ပါနဲ့အနိစ္စလို့မသိမှကြောက်ပါ့မယ
်
အနိစ္စလို့မသိလို့ရှိရင်ဖြင့်နာရင်လည်းဝင်လာလိမ့်မယ်မသိတဲ့အဝိဇ္ဇာရင်လည
်
းနာရင်ဝင်လာမယ်ဆိုတဲ့ဥစ္စာကနတ်စိတ်ရင်လည်းဒိဋ္ဌိနဲ့ဆွဲကျင်ဆွဲပြလိုက်
တ
ို့မဟုတ်မသိကိုမသိလိုက်ဘူးကိုယ်စိတ်မှကိုယ်မသိလိုက်တဲ့သဘောပေါ်လာလို့ရှိရင်လည်းအဝိဇ္ဇာကဝင်ပလိုက
်
ဒါဖြင့်ဒကာဓမ္မတို့ဒီလိုယူကြပါစို့ဒကာဓမ္မတို့တဏ္ဍာဘယ်စိတ်ပဲပေါ်ပေါ်ပေါ်ခြင်းသာပေါ်ပါပုထုဇဉ်တဏ္ဍာပုထုဇဉ်စိတ်မှတပါတခြားဘာမှပေါ်စရာမရှိဘူးလို့မှတ်ပါတခြားဘာမှပေါ်စရာမရှိတော့ဘူးပေါ်တဲ့စိတ်ကလေးကိုဒကာဓမ္မတွေကပေါ်တဲ့စိတ်ကသူအရင်ပေါ်မှာပဲရှိမရှိကြည့်တာဒီနောက်မှပေါ်မှာပဲပေါ်တဲ့စိတ်ကရှိမရှိကြည့်တာကနောက်မှပေါ်တော့သတ္တဝါသံဃာမှာလည်းနှစ်ခုကလည်းမဖြစ်ကောင်းဘူးပေါ်တဲ့စိတ်ရှိနေလို့ရှိရင်နောက်ကရှိမရှိကြည့်တဲ့ဉာဏ်လဲဉာဏ်စိတ်လည်းမပေါ်နိုင်ပါဘူးဒါကြောင့်တရားဓမ္မတို့အနိစ္စဘိက္ခွေဝိညာဏဘိက္ခွေယံတို့ဘိက္ခုတန္တရာဘဲကိုကြောက်တဲ့ပုဂ္ဂိုလ်သည်အနိစ္စနိစ္စဖြစ်သောဝိညာဏစိတ်ဝိညာဉ်ကိုအနိစ္စဝိညာဏသည်အနိစ္စစိတ်ဟု၍ပတ္တန်တိမြင်ကြကုန်ပြီအနိစ္စစိတ်ပဲလို့မြင်လိုက်တယ်နောက်ကရှုလိုက်တဲ့အခါကျတော့ဒီစိတ်ဟာအနိစ္စရောက်သွားပါဘို့လို့သိလိုက်ပါလေသာယံဟောတိတမာရိတိအယံဤတို့ပျောက်သွားတာမြင်လိုက်ခြင်းသည်စိတ်ကလေးပျောက်သွားတာမြင်လိုက်ခြင်းသည်တမာရိတိတမာရိတိအမြင်ကြီးဝါမက်ဆိုင်တဲ့အမြင်ကြီးသဘောကျဒါဖြင့်စိတ်ပေါ်တိုင်းပေါ်တိုင်း ကြည့်ပေးလို့ရှိရင်ဖြင့်ပေါ်လဲပေါ်လိုက်မှာမရှိတာလဲတွေးလိုက်မယ်လို့ကြည့်တဲ့ပုဂ္ဂိုလ်မှာဆရာဘုန်းကြီးကမှားပါတယ
်
စိတ်လဲပေါ်ပါလိုက်မယ
်
ကြည့်လိုက်တဲ့အခါမရှိတာလဲသိရပါလိမ့်မယ
်
သဘောကျစိတ်လဲပေါ်ပါလိမ့်မယ်နော
်
ကြည့်လိုက်တဲ့အခ
ါ
မရှိတာလဲသိရပါတယ်ဆိုတော့ဩဒါဖြင့်ဝိညာဏအနိစ္စသွားကြိုက်ဝိညာဏဆိုတာစိတ်ပေါ်အနိစ္စံဆိုတာက၎င်းစိတ်မရှိတော့ဘူးလို့ပြောတယ
်။
အော်ဒီစိတ်ကလေးကအနိစ္စရောက်သွားပြီလို့နောက်ကညာနဲ့သိလိုက်လို့ရှိရင်ဖြင့်အဲ့ဒီသိတဲ့ညာဟာတမာရိရှိလို့မှတ်လိုက်စမ
်
းအနိစ္စံဘိက္ခွေဘိက္ခုဝိညာဏံအနိစ္စံဝိညာဏံတိပတ္တိသာယဟောတိတမာရိရှိဖခင်ကတန်ရုပ်ပါဠိတော်မှာဟောတမာရိရှိများကွာမင်းတို့ကဆရာကောင်းသမားကောင်းနင်းနာရလို့ရှင်ဖြင့်မဲ့လက်ဖြောက်သေးတာကမှကြာပါသေးတယ်မရမရှိနိုင်ပါဘူးလို့သေချာဟောတယ်မှန်ပါဗျ
ာ
လက်ဖြောက်သေးတာကမှခက်ပါသေးတယ်တရားဓမ္မတို့ဆရာကောင်းသမားကောင်းနင်းနာရလို့ရှင်ဖြင့်တဲ့မိစ္ဆာရိတိထွက်ပြေးတာအစောကြီးသမာရိတိဝင်လာတာချက်ချင်းပါပဲမှန
်
ပါဗျာကဲဆောကျင်တဲ့စိတ်ကလေးပေါ်လာတယ်တရားသိတို့တရားအောင်တို့ကတွေ့လိုက်တယ်ဘယ်ရှိမရှိနောက်စိတ်နဲ့တွေ့လိုက်စမ်း
ရှိ
ပါဗျာဘာလို့မရှိတာတော့မေးတော့စိတ်မရှိတာတပည့်ကြစိတ်မရှိတော့ဟိုတဲ့ဩစိတ်ဆိုတာကအနိစ္စမရှိတာကလက္ခဏာအနိစ္စလက္ခဏာမရင်စိတ်ကအနိစ္စနော
်
စိတ်ကအနိစ္စရောက်မဲ့တရားပေါ့ဗျာစိတ်ကဘာတော့ကြည့်လိုက်တဲ့အခါကျတော့ရောက်မရောက်ကြည့်လိုက်စမ်းကြည့်လေညာနဲ့ကြည့်တဲ့အခါကျတော့ရောက်သွားရောက်သွားတော့ဩသူဒီအနိစ္စတရားမဟုတ်သူ့လက္ခဏာပြသွားအနိစ္စတရားမဟုတ်ပါတော့သူ့လက္ခဏာပြသွားပြီလို့ဒကာကျွဲတို့ဒကာသစ်တို့ကမသိလိုက်ဘူ
း
သိတာလေးပါခေါ်ကြသမာဓိဖြီးသိတာလေးပါခေါ်က
ြ
သမာပတ္တံနိဗ္ဗာန်သမာမဖောင့်ပြန်ပတ္တံတော့မြင်ခဲ့ပြီရှိတော့သမာဓိဖြီးမေတ္တာမာရိတိဖြစ်သည်ဟောတိဖြစ်ဆိုတော့တက္ကရာရိတိပြည့်ပြီသတ္တရာရိတိရော
ပြ
ည့်ပြီဒကာရမတို့ဥစ္စေရာရိတိရော
ပြည
့်ပါဒိဋ္ဌိဟူသည်အကုန်ပြည့်ပြီတက္ကရာနှင်ထုတ်ပြစ်တံနဲ့ရေတော်မြင့်နှင်ထုတ်ပြစ်တံနဲ့ကျန်တဲ့62ပါးသောဒိဋ္ဌိတွေအကုန်ပြည့်ဒါဖြင့်စိတ်ကလေးပေါ်လာလို့ရှင်အော်အနိစ္စပေါ်လာပြီကြည်လိုက်ဉာဏ်နဲ့ရကြည်ဉာဏ်နဲ့ကြည့်လိုက်ရှင်ရှိသေးရဲ့မရှိရင်လက္ခဏာပေါ်လာဒါကြောင့်ပေါင်းလိုက်စိတ်ပေါ်တော့ကအနိစ္စနောက်မရှိတာမြင်လိုက်တာကလက္ခဏာအနိစ္စရဲ့လက္ခဏာကိုမြင်ပါသဘောပ
ါ
ဘယ်လိုလက္ခဏာမြင
်
ဒါဖြင့်ရှင်းပိုင်းကအနိစ္စနဲ့လက္ခဏာနောက်ပိုင်းကမြင်တာကသမာဓိဖြစ်ဒါဖြင့်အနိစ္စလက္ခဏာကိုမြင်တော့ကြောင့်နောက်မြင်မှုသည်သမာဓိတိလို့မှားသိကြပါလားဩတော်တော်လေးကိုဒကာဓမ္မတွေကတလုံးနဲ့ကိုပဲရှင်းတဲ့ရှင်းအောင်ပြောနေတယ်ဒီစိတ်တလုံးပြောလိုက်လို့ရှိရင်ဒကာကျော်ဒကာသစ်ဒကာအောင်တို့အထူးထူးပဲနော်ကဲပြန်ပြောပါဦးမယ်ဒကာဓမ္မတို့သန္တာမဖြာဆိုဝန်းနဲ့မှာစားကျင်တဲ့စိတ်ကလေးပေါ်လာတယ်ဒကာဓမ္မတပါလေးပါလေစားကျင်တဲ့စိတ်ကလေးဒါပြန်သူဟာအနိစ္စပေါ်လာတာပဲအနိစ္စပေါ်လာတာပဲသဘောကျရင်ဒါတပည့်တို့ကြားဘူးတဲ့နဲ့တခြားစီဖြစ်နေပါပေါ့လားဆိုတော့အနိစ္စဆိုတာမရှိတာသာတပည့်တို့ကကြားဘူးပါလေခင်ဗျာအခုတော့ပေါ်တဲ့စိတ်ကလေးကိုအနိစ္စလို့ရှင်ဖျားကဟောနေတယ်ဆိုတော့အိုးဒကာဓမ္မတွေညာမပြားပါနဲ့အနိစ္စရောက်မဲ့တရားပေါ်လာတယ်လို့မှတ်ထားပါသဘောကျဘာပေါ်လာပါအနိစ္စရောက်မဲ့တရားပေါ်လာအနိစ္စရောက်မှတရားပေါ်လာတာမှမသိလို့ရှိရင်အနိစ္စရောက်တဲ့လက္ခဏာကိုဘယ်သူမှသိမှာမဟုတ်ဘူ
း
သိနိုင်မှာမသိနိုင်ပါ
ဘူ
းအနာပောက်တာမှမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာသိလိမ့်မယ်ဆိုတာဘယ်တော့မှမတွေးချင်ဘူ
း
အနာပောက်တာမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာကိုမသိနိုင်ဘူးဆိုတာသိကြပါလားသိနိုင်ပါဘ
ူး
ဒီမှာလဲအနိစ္စပေါ်လာတာမှမသိလို့ရှိရင်အနိစ္စလက္ခဏာကိုမသိဘူ
း
သဘောကျအနိစ္စပေါ်လာတာမှမသိလို့ရှိရင်အနိစ္စလက္ခဏာကို
မသိ
ဘူး။ဒါဖြင့်ဩဒိစ္စပေါ်လာလို့ရှိရင်ဒါအနိစ္စတရား။အဲ့ဒီပေါ်လို့ကလည်းဒါပေါ်လာတာခွန်ကြီးကပြောတာပါပေါ်သူပေါ်နေတယ်ခင်ဗျားတို့အသိလည်းမလာသေးပါဘူး။မှန်ပါဗျာ
ထို့သော
သူရှိကပေါ်သွားတာအိဋ္ဌာတရားလေးကိုပတ်ထားတယ်။နောက်ကြည့်လိုက်တဲ့အခါကျတော့ဒဂါရမတို့ရှိသေးရဲ့
မရှိပါဘူး
။မရှိတော့ဒဂါရမတို့ဘာတွေ့လုံဆိုလို့ရှိရင်လက္ခဏာကိုတွေ့တယ်။ကြည့်လိုက်တော့ဘာတွေ့လဲ။ဘဒုဥ္ဇလက္ခဏာတွေ့တုံးလို့လိုက်လိုက်တော့မှအော်အိဋ္ဌာရဲ့လက္ခဏာသွားတွေ့။ဒါကြောင့်အိဋ္ဌာလက္ခဏာသုံးဒုက္ခလက္ခဏာသုံးအနတ္တလက္ခဏာသုံးလို့ဟောတယ်အနိစ္စသုံးဒုက္ခသုံးအနတ္တသုံးလို့မဟုတ်ဘူးလက္ခဏာသိဖို့အရေးကြီးတယ်ကွာသဘောပါလားဒါရင်ပေါ်လာတာဘာခေါ်ကြမလဲဒါသူကသူပေါ်နေတာအနိစ္စပေါ်နေတာနော
်
အနိစ္စပေါ်နေတာအဲ့တော့အနိစ္စပေါ်နေတယ်လို့သိထားကြတဲ့ကူကနောက်ညာနဲ့ဒဂရမတွေကြီးလိုက်တာပေါ့ကြီးတဲ့အချိန်ကျတော့ဒီအိဋ္ဌာတွေ့တာသူမရှိတဲ့လက္ခဏာတွေ့တယ
်
။ဒါဖြင့်ဒဂါရမတို့ပေါင်းကြပါစို့ဆိုတော့မှဩတပည့်တို့မသိလိုက်တာကမသိတပည့်တို့မသိလိုက်တာကအိဋ္ဌာတပည့်တို့သိလိုက်တာကလက္ခဏာသဘောကျတပည့်တို့မသိလိုက်တာကသိလိုက်တာကဟောတာကအိဋ္ဌာနဲ့လက္ခဏာကိုသွားသိအိဋ္ဌာလက္ခဏာသွားသိဒါတွေကဒကာရမတို့ဝိသုရိမတ္တရာဆရာကြီးကလည်းအနိစ္စံဒီခန္ဓာပြင်စကံခန္ဓာပြင်စကကိုဆိုတာကွာခန္ဓာပေါ်နေတော့မဆိုတာလေအနိစ္စလက္ခဏာဆိုတာဘာတော့ဆိုဖြစ်ပြီးမရှိတာကလက္ခဏာကွာမရှိတာကမရှိတာကလက္ခဏာရှိတာကအနိစ္စပေါ့အဲ့တော့ရှိတော့ကတော့ဒကာရမတွေညာမမဝင်နိုင်သေးပဲဘူးအဲ့တော့အနိစ္စရောက်မဲ့တရားပေါ်လာတာနောက်တရားသေးတဲ့ကောင်တို့ကညံနေကြည့်လိုက်တော့ခဏစိတ်ကလေးပဲနဲ့တော့မရှိတာကလက္ခဏာဘဒုဤလက္ခဏာတုံးဆိုတော့အနိစ္စဤလက္ခဏာသဘောကျဘဒုဤလက္ခဏာပါလေအနိစ္စဤလက္ခဏာဆိုတော့ဩဒါဖြင့်ဒကာဓမ္မတို့ကျွတ်တို့ဒီအနိစ္စနဲ့လက္ခဏာအနိစ္စလက္ခဏာဆိုတဲ့ဥစ္စာဒီလိုကွဲပြီးဒီကရာသိထားတော့မှငကိုယ်တုံးကလည်းပေါ်လာတဲ့ဓမ္မလေးကိုလည်းငါသူမစွဲတော့ဘူး။အဲအိဋ္ဌာလေးပေါ်လာတာ။နောက်ပြောက်ပြက်သွားတယ်မြင်လိုက်တော့လက္ခဏာပြသွားပြီ။မစွဲနိုင်ဘူးလား။အဲတော့အဖြစ်မှလည်းတရားဓမ္မတို့တက္ကရာတိပြုတ်ပါလေ။ပြောက်ပြက်သွားတဲ့အခါမှာပြုတ်တာပဲ။ဖြစ်တုန်းကလည်းဩော်ဒါအိဋ္ဌာပေါ်လာတာပဲလို့ခင်ဗျားတို့ညာနဲ့မှန်းလိုက်လို့ရှိရင်လည်းပုဂ္ဂိုလ်တ attva ရှိသေးရဲ့နောက်သေးချာညာနဲ့ပုဂ္ဂိုလ်သတ္တဝါပေါ်လာလည်းမဟုတ်ဘူးကြည့်လိုက်ဦးမယ်သေးသေးချာချာဆိုတော့လေသူ့လက္ခဏာပြသွားမရှိတဲ့လက္ခဏာပြမပြဘူးလားမရှိတဲ့လက္ခဏာပြသွားတော့ပေါင်းလိုက်တခါကျတခါသစ်တော့ကအဲဒါဖြင့်ပေါ်တော့ကအိဋ္ဌာမရှိတော့လက္ခဏာပေါင်းလိုက်ပါအဲဒီအိဋ္ဌာလက္ခဏာကိုခင်ဗျားတို့နောက်ကညာနဲ့မြင်လို့ရှိရင်တာယံဟောတိသမာဓိတိအိဋ္ဌာလက္ခဏာကိုမြင်လို့ရှိရင်ဖြင့်အဲ့ဒါသမာဓိရှိပဲဟိအိဋ္ဌာလက္ခဏာမြင
်သမာဓိပါ
ကောင်းပြီတဲ့သမာမဖောက်မပြန်ပတ္တိမြည်တာယံဟောတိတာယံထိုကဲ့သို့မြင်ခြင်းသည်တာယံထိုကဲ့သို့မှန်ကန်မြင်ခြင်းသည်သမာဓိရှိသမာဓိမြည်ဩဒါဖြင့်ဖြစ်ပေါ်လာတာကဘာခေါ်ကြမလဲကြည့်လိုက်တော့မရှိတော့ပေါင်းလိုက်စမ
်
းအဲအိဋ္ဌာလက္ခဏာကိုနောက်ညာကမမြင်ဘူးလား မြင်တဲ့ညာသမားတွေဖြစ
်
ရှေးဘင်းကအိဋ္ဌာနဲ့လက္ခဏာနောက်ပိုင်းကရှေးဘင်းကနောက်ပိုင်းကအဲဓမ္မသာလင်ဒကာဓမ္မတို့တဲ့တက္ကရာရိအစိုးကြီးကဖြုတ်ကြီးဟာဂျင်းကြီးနဲ့သာရှုလို့ရှိရင်ဖြင့်ခမည်းတော်သမာဓိရိမဲ့ကမပေါ်ပါနဲ့ဆိုလို့မရတော့မမောရင်ဒကာဓမ္မတွေသုံးခေါက်ရှိအောင်ပြန်ပြောပါဦးမရှင်းအောင်နော်ကဲစားခြင်းနဲ့စိတ်ကလေးပေါ်လာတယ်လောဘစိတ်ပေါ်တယ်ဆိုပါတော့ဘာပေါ်လာလဲအိဋ္ဌာပေါ်လာသဘောကျတို့သောယောဂီကဒါပေါ်လာတာသိပလားလို့ငါတို့ဘယ်သိမလို့လဲသိတဲ့စိတ်ကတခြားပဲနောက်မှပေါ်ရမှာနောက်ကြတဲ့ခါကျဒီစိတ်ကလေးဘုန်းကြီးက အဲသရကစိတ်တန်သရကစိတ်တန်ဒီဝဇာနာတိနောက်ကသိအောင်လုပ်ခဲ့ဆိုပြီးသိအောင်လုပ်တဲ့အချိန်ကြတော့သိတဲ့စိတ်နဲ့သိနေရတော့ဖုန်းနေကရှိတာကမရှိတော့ဘူးဘုရားမရှိသေးဘူ
း
မရှိတော့ဘူးဘာလို့မရှိတာတော့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့အနိစ္စလေးဟာမရှိတဲ့လက္ခဏာပြသွားပြီဘုရား အနိစ္စတရားဟာဒါဖြင့်အနိစ္စလက္ခဏာကိုနောက်ကမသိဘူးလားသိပါပါအဲ့ဒါဘာခေါ်ကြလဲဩသမာရိတိဖြစ်ဖို့ဆိုတာဒီလိုပါလားပေါ်လာတာအနိစ္စမရှိတာကလက္ခဏာအနိစ္စလက္ခဏာကိုနောက်ကနေသိတာကထို့သူဒုက္ခပေါ်လာတာဒုက္ခကြည့်လိုက်တော့မရှိတာကဒုက္ခလက္ခဏာနောက်ကသိတာကပေါ်လာတာလေးကအနတ္တာအင်းကြည့်လိုက်တော့မရှိတာလက္ခဏာဟောသိတာကအဲ့ဒီသမားလေးတွေကဘာသိကြုံဆိုတော့အနတ္တဤလက္ခဏာကိုသိတယ
်။
နေစာဤဒုက္ခဤဩလက္ခဏာသိမှဒကာရမတို့မျက်မှောက်ရှိတာသိနေမယ်ဆိုလို့ရှိရင်ဖြင့်ခိုင်တာသိဖြစ်နေမှာပေါ့။တပည့်ကြရှိတာသိဆိုလို့ရှိရင်သတ္တရဝင်နေမယ်အတ္တရင်လည်းဝင်နေမယ်ရှိတာကိုတော့ပြင်ဒကာရမတို့နှစ်စိတ်မပြိုင်နိုင်တဲ့အတွက်ရှိတုန်းကသူ့ဟာသူတိုင်းရှိတာပဲကျွတ်တော့မသိဘူ
း
ကျွတ်တော့သိတဲ့အချိန်ကျတော့မရှိတာပဲသိမှန
်
ပါဗျာကျွတ်တော့သိတဲ့အချိန်မှာဒါဖြင့်ရှိတုန်းကဘာခေါ်ကြမလဲအင်းကြည့်လိုက်တော့မရှိတာဘာတော့အဲ့ဒီလက္ခဏာကိုမရှိတဲ့လက္ခဏာကိုဒကာရမတို့ရှိရကမရှိတဲ့လက္ခဏာမသိလိုက်ဘူးလား
သ
ိတာလေးဘာခေါ်ကြမလဲဒီသမားလေးတွေသမာကမှန်ကန်ဒိဋ္ဌိကမြင်တယ်ပေါင်းလိုက်တော့အမှန်ကန်မြင်တယ်အမှန်ကန်ပဲလို့မြင်တော့ဆိုတော့အနိစ္စရဲ့လက္ခဏာကိုအမှန်ကန်မြင်တယ
်
ဘယ်လိုမှတ်ကြမလဲဒါကတေသာကြီးပြောနေရတဲ့တကယ်အလုတ်ခွန်မှာအမြင်မှန်ကိုပြနေရတဲ့တွေ့ဒကာဓမ္မတို့ကပုံမူဂိယုဆက်ရမယ်နေလို့မှတ်ပါအလုတ်ခွန်ကိုအမှန်ကန်ပြနေရလို့နော်မှန
်ပါဗျာ
gain တာဖြင့်ဘယ်တရားပေါ်ပေါ်ပေါ်ခြင်းနဲ့ပုရိသေစိတ်ပေါ်ခြင်းတာပေါ်ပေါ်လာရင်ဘာခေါ်ကြလဲမှန်ပါဗျ
ာ
ကြည့်လိုက်ညာနဲ့ကြည့်လိုက်စမ်းမှန်ပ
ါဗျ
ာအဲမရှိတော့မရှိတာကအိဋ္ဌာယိလက္ခဏာဒါဖြင့်နောက်ကသိတာလေးကဘာကိုသိကြုံလို့မေးလို့ရှိရင်ဘယ်နဲ့ပြောကြလဲအဲနောက်ကကြည်တိုင်းကြည်တိုင်းအနိစ္စဤလက္ခဏာကိုသိရနောက်ကကြည်တိုင်းကြည်တိုင်းဒုက္ခဤလက္ခဏာကိုသိရနောက်ကကြည်တိုင်းကြည်တိုင
်
းအနတ္တဤလက္ခဏာကိုသိရမယ်ဆိုသဖြင့်ဩတိုင်းပေါ်တာကအနိစ္စမရှိတာကလက္ခဏာပေါ်တာကဒုက္ခမရှိတာကပေါ်တာကအနတ္တလို့ရင်တော့ဒီလိုပါအနတ္တရောက်မဲ့တရားပေါ်လာတယ်အနိစ္စရောက်မဲ့တရားပေါ်လာတယ်ဒုက္ခရောက်မဲ့တရားအဲ့ဒီပေါ်လာတော့ကလည်းတကယ်တည်းတကယ်အောင်လို့သူပေါ်နေတော့နောက်စိတ်ကြွလို့ရှုတဲ့စိတ်ကလည်းမပေါ်နိုင်သေးဘူ
း
မပေါ်နိုင်သေးတော့ကိုသူ့ကိုကြွတော့ကမြင်တယ်လို့မဆုံနဲ့အင်းနောက်သေးချာပြန်ပြီးကြည့်လိုက်တဲ့အခါကျတော့သူ့တွေ့တာလက္ခဏာသွားတယ
်
လက္ခဏာကဘာလက္ခဏာတော့မေးတော့မရှိတဲ့လက္ခဏာလက္ခဏာကဘာပါလဲမရှိတဲ့လက္ခဏာသွားပြီးဒီကလာတွေ့လိုက်တော့မရှိတာကတရားဓမ္မတို့ပင်ကိုကဘာမှမရှိတာလားအနိစ္စဤမရှိတာလားအ
နိစ္စရော
က်မယ်အဲအနိစ္စရောက်မယ်တရားဤမရှိတဲ့လက္ခဏာကိုတွေ့ပါတယ်သဘောကျအနိစ္စရောက်မယ်တရားဤဒါဖြင့်ရှိနေအနိစ္စမရှိမှသာလျှင်လက္ခဏာကသူ့လက္ခဏာကထင်ရှားတယ
်
ဒါကြောင့်လူတူတယောက်ကိုမင်းတို့သိမယုံကြနဲ့ဦးနေတော့အကဲခတ်အောင်ဆိုတာတရားဓမ္မတို့လူတွေတယောက်ကိုခင်ဗျားလည်းအိမ်မှာမွေးကြတဲ့အခါကျလို့ရှိရင်သိပ်ပြီးမချိမွန်းညာနဲ့သိပ်မရောနှောကြနဲ့အကဲခအောင်ဆိုတာဒကာရမတို့နောက်သူ့လက္ခဏာကိုကဲခမှာဘာကဲခမှာသူ့ကိုအခုကဲခနေလို့ဘူးပဲနောက်ကြအောင်နောက်ကြအောင်ကဲခရမှာမဟုတ်လားဒီကခိုးတဲ့တလားဖွဲ့တဲ့တလားကောက်တဲ့တလားချစ်တဲ့တလားဂုံတိုက်တဲ့တလားမဆက်ရှိသေးနဲ့သူ့လက္ခဏာနောက်မှာပေါ်ပဲရှင်းညာဒီမှာလည်းပေါ်နေတော့ဘယ်နဲ့ခေါ်ကြမှာအနိစ္စကြည့်လိုက်တဲ့အချိန်ကျတော့မရှိတော့မရှိတာသူ့လက္ခဏာပေါ့သဘောကျပေါင်းလိုက်တာဖြင့
်
အဲ့ဒါကိုနောက်ကနေပြီးသိတာကဗာဒိဋ္ဌိ ဒါပြန်တမာရိဋ္ဌိဆိုတာအနိစ္စလက္ခဏာသိမှာတမာရိဋ္ဌိအနတ္တလက္ခဏာသိမှာဒါကြောင့်ဘုရားကအနိစ္စလက္ခဏာသုတ်ဒုက္ခလက္ခဏာသုတ်အနတ္တလက္ခဏာသုတ်လို့ခေါ်လိုက်လက္ခဏာမပါဘဲနဲ့မပြီးဘူးကွာရှင်းရပါလားဩဒါပြန်ငါတိတ်တို့ရှုတိုင်းရှုတိုင်းသင်ရှောင်းအောင်လို့သာပြောတာပါခင်ဗျားတို့တွေ့တာကတော့လက္ခဏာကြီးတွေ့တာပါပဲမရှိတဲ့လက္ခဏာမရှိတဲ့လက္ခဏာမရှိတဲ့လက္ခဏာကြီးတွေ့တာပဲသဘောပါအဲ့တော့မရှိတဲ့လက္ခဏာကအနိစ္စလက္ခဏာမရှိတဲ့လက္ခဏာကိုသိတာကဒါဖြင့်တမာကမှန်ကန်တာဒိဋ္ဌိကမြန်တာပေါင်းလိုက်တော့အမှန်ကန်မြင်တာဆိုတော့အနိစ္စလက္ခဏာကိုတွားမြင်တယ်ဒါကြောင့်ငါမပြောဘူးလားဒီပုဂ္ဂိုလ်ဆိုးတယ်ဆိုတာဟောသူ့လက္ခဏာနောက်မှသိသူရှိဆုံးသိတာလားသူ့လက္ခဏာနောက်မှသူအလုံးပေါ်လာမှသိတာအဲသူ့တဘောတတ္တိအဆုံးပေါ်လာတာသိမှလက္ခဏာသိဒါဖြင့်ဓမ္မတို့ရှိတာအနိစ္စလို့ပြောပြီးတော့မရှိတဲ့သဘောလေးဟာကသူအနိစ္စရောက်မဲ့သဘောလေးပေါ်လာလို့အနိစ္စလို့ဆိုလိုက်ပါတယ်မှန်ပါဗျာတဘောရရှိတဲ့ပေါ်လာတဲ့သဘောလေးဟာပါလဲအနိစ္စမရောက်ဘဲနေမှလည်းရောက်မှာအဲ့ဒါကြောင့်ပေါ်လာတဲ့ဓမ္မလေးပါခေါ်ကြညံနေကြည့်လိုက်တော့မရှိတော့လက္ခဏာတွေ့ဖောင်းလာရဲ့အနိစ္စလက္ခဏာနော်ကဲတော့အခုတုန်းကတည်းကအနိစ္စတွေ့ထားတော့ဩငါပဲသူပဲလို့ဆိုတော့တက္ကရာကြားခုသေးရဲ့နောက်မရှိတာတွေ့တော့လဲဩဒီဥစ္စာငါမဟုတ်တာသိချာလိုက်တာဒီလိုနှစ်ချက်ဝေဖန်လို့ရပရမတွေ့တုန်းကတည်းကဖြစ်ပေါ်လာတဲ့တရားလေးအနိစ္စလို့တွေ့ထားနောက်ဉာဏ်နဲ့ကြည့်လိုက်တော့မရှိတဲ့လက္ခဏာတွေ့လိုက်တော့ဒကာသေးတို့ဒကာအောင်တို့ကစဉ်းစားပါလားဩဒီဥစ္စာဒီကားလို့ဆိုရင်ဖြင့်အနိစ္စဆိုတဲ့တရားအနိစ္စရောက်မဲ့တရားမဟုတ်အနိစ္စလက္ခဏာပဲပြသွားတယ်လို့တမာရိဋ္ဌိကဆုံးဖြတ်ချက်မချဘူးမှန်ပါဗျာအဲ့ဒီဆုံးဖြတ်ချက်ချတာကိုချရတဲ့သဘောလေးဘာခေါ်ကြလဲမှန်ပါဗျာဒီတမာရိဋ္ဌိဆိုတာတမာကမှန်ကန်တာသဘောကြဒိဋ္ဌိကမြင်တာအမှန်ကမြင်တယ်တဲ့ဖြစ်ပေါ်တုန်းကလည်းသူအနိစ္စလို့မြင်တယ်နောက်ကြတဲ့အခါကျလို့ရှင်တကယ်တမ်းညာနဲ့စူးစိုက်ကြည့်လိုက်တဲ့အခါကျလို့ရှိရင်သူ့လက္ခဏာကိုသေချာမြင်လိုက်ရမြင်လိုက်ရဘူးလားဒါဖြင့်အနိစ္စလက္ခဏာဆိုတဲ့ဥစ္စာတရားဓမ္မတို့အနိစ္စမရှိဘဲနဲ့အနိစ္စလက္ခဏာပြောလို့မရဘူးဒါကြောင့်ပေါ်လာတဲ့ဓမ္မဘာခေါ်ရမလဲညာနဲ့ကြည့်လိုက်တဲ့အခါမရှိတဲ့လက္ခဏာပေါ်လိုက်တော့ဩအနိစ္စနဲ့လက္ခဏာနဲ့ဟာတခြားကြီးပါလားသေချာချာမှပါတဲ့ဥစ္စာခင်ဗျားတို့သိသိချင်ချင်မှတ်လို့ရှင်ဒီဥစ္စာပြောရတာကလွယ်ကူတာမဟုတ်ဘူး။စကားတော့ဖြင့်နှလုံးနဲ့ပဲ။စကားတော့နှလုံးနဲ့ပဲတရားဓမ္မ။တို့တော့အယူဆမှာသိရည်ကြီး။နမလို့ရှင်ခင်ဗျားတို့အနတ္တလက္ခဏာသုံးဆိုတော့အနတ္တကဘယ်သူလုံးလက္ခဏာကဘယ်သူလုံးမေးခင်ဗျားတို့နှစ်ခုခွဲမေးရင်ဘယ်သူမှဖြေရတော့မှာမဟုတ်ဘူး။ဖြေရပါ့မလား
။ဖြေရပါ့
။အခုတော့ဒီလိုယူလိုက်ပါဝိသုဒ္ဓိမတေကရာဆရာလေအနိစ္စန်ဤခန္ဓာပြင်စကံနော်ခန္ဓာငါးပါးတစ်ပါးပါပေါ်လာရင်အိဋ္ဌာသာမှလာရဲ့နော်လက္ခဏာကြတာဘယ်နဲ့ဘယ်နဲ့ဖန်ဟုတ်တော့အဘာဝထေနလက္ခဏာဖြစ်ပြီးမရှိတဲ့သဘောလေးကသူ့လက္ခဏာပဲသေတတ်တဲ့သဘောသေမယ်လို့ပေါ်လာတဲ့တရားလေးကသေသွားတော့ဟောသူ့လက္ခဏာမရှင်းဘူးလားကွာသေမယ်လို့ပေါ်လာတာကသေကံကြီးပေါ်လာတာကအိဋ္ဌာအဲသေပြလိုက်တာကလက္ခဏာဆိုတော့ဩငါပြောတာမှန်ဘူးလားကွာငါကိုယ်လေးကဒီလူလက်မခံနဲ့လက္ခဏာလို့ရှိရင်ဒီလိုဖြစ်နိုင်မယ်ဆိုတာသူ့လက္ခဏာမပြဘူးလားဒီလိုနှစ်ခုတွဲอยู่မှရတော့မှာပေါ့သဘောပါလားအင်းဒီဥစ္စာဒကာဓမ္မတွေကသမဉ္ဇဏနဲ့ထောင်လို့မရဘူးညမရင်အနိစ္စနဲ့လက္ခဏာခင်ဗျားတို့ရှုပ်ရှည်ရဲ့မရှုပ်ဘူးလားရှုပ်မှာဒါပြန်ပေါ်လာတဲ့တရားကြီးဘာတရားပေါ်လာလားကိုယ်တဏ္ဍာန်ဘာဆိုကြမလဲအဲအနိစ္စလို့သိလိုက်ကြတဲ့ကတမာရိတိဖြစ်ပြီသမားရည်ဖြစ်နေပြီတဲ့အနိစ္စဆိုမှအနိစ္စရောက်မဲ့တရားပေါ့ဗျာသဘောကြဒီတဲ့ကငါပေါ်လာတာသူပေါ်လာတာယောက်ျားပေါ်လာတာမိန်းမပေါ်လာတာဟုတ်သေးရဲ့သိကြသွားပြီနောက်ကြည့်လိုက်တဲ့အခါကျတော့ဒီလောဘလေးဖြစ်စေဒေါသလေးဖြစ်စေတောက်ပြတဲ့လက္ခဏာလေးမပြလားမင်းသူ့လက္ခဏာသူထုံးပြသွားပြီထိုးပြသွားပြီလို့မဆိုနိုင်ဘူးဒါဖြင့်ဓမ္မတို့ ဩအိဋ္ဌလက္ခဏာဆိုတာအိဋ္ဌရှိမှလက္ခဏာပြနိုင်တယ်ဒုက္ခရှိမှဒုက္ခလက္ခဏာပြနိုင်တယ်အနတ္တရှိမှနုငကောမဘာမှမရှိတဲ့ဥစ္စာပြင်လက္ခဏာကဘာသွားပြအဲ့ဒီလိုမဝေဘန္တပိရှင်မဖြင့်တခါကျွေသိတ်ဆိုးသွားတာနော်ကဲခုရှင်းပါဗလားအိဋ္ဌနဲ့လက္ခဏာကွဲဗလားဖြစ်ပေါ်လာရင်မနဲ့ဆိုကြမယ်ကြည့်လိုက်လို့မရှိတဲ့ခါလက္ခဏာပဲပေါင်းလိုက်ဟောတာဖြင့်ခင်ဗျားတို့ကအိဋ္ဌနဲ့လက္ခဏာနဲ့ဟာဒဂါရမတို့အိဋ္ဌရှိမှလက္ခဏာပြရတာနော်အိဋ္ဌရောက်မဲ့တရားမှမရှိလို့ရှိရင်လက္ခဏာပြဖို့တော်ခဲမှာတယ်သဘောကျကောင်းပြီဒါဖြင့်ခွန်းလင်ကပြောခဲ့တဲ့စကားပြန်ဒီကုန်းချုပ်အနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာလည်းမသိပါဘူ
း
။သိပါဘူး။သိပါဘူ
း။
ဒါဖြင့်အယူပေါ်ရ။သဘောကျ
။
အနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်အနာပြောက်တာဘယ်လိုသိမလဲ
။
မသိနိုင်ဘူးဆိုတာကသဘောကျ
။
ဒါဖြင့်ခင်ဗျားတို့အနိစ္စရောက်မဲ့တရားပေါ်လာတာကဘာလေးပေါ်လာပေါ်လာအနိစ္စရောက်မဲ့တရားပေါ်လာတာ
။
ဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့မရှိတော့ပျောက်ပြတ်သွားတာ
။
အတိုင်းပေါင်းလိုက်ဒါနဲ့အိဋ္ဌာနဲ့လက္ခဏာနဲ့ဒဂါရမတို့အိဋ္ဌာရှိမှလက္ခဏာပြမှာပဲအနာပေါက်မှပျောက်တာပြမှာအနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်ကပျောက်တာလည်းသူသိတော့မှမဟုတ်ဘူ
း
တပည့်ကြာဒါကြောင့်ဘိဓမာဘုရားရတနာတော်တွေကအမနာမသိမ့်ဝင်နေနေခက်ခဲတယ်ဆိုတော့ဒဂါအောင်တို့ယုံလားဒါကြောင့်ဝိသုရိမတေကရာကျအနိစ္စံတိခန္ဓာပြန်စကံဆိုခန္ဓာငါးပါးတဘာဝယူ ग्वा တဲ့အနိစ္စဆိုတော့အဲ့ဒါယူမှတ်တဲ့တဲ့နှုတ်လက္ခဏာပြောကြမှာမဟုတ်ဆိုတော့ဥဖြစ်ပြီးမရှိတဲ့သဘောလေးကသူ့လက္ခဏာပေါ့ ग्वा ဖြစ်ပြီးမရှိတဲ့သဘောလေးကဒါဖြင့်ဒီလိုမှသဗ္ဗေသင်္ခါရအနိစ္စနဲ့ဘွားကိုက
်
သဗ္ဗေဒံသင်္ခါရဒုက္ခနဲ့ရောသဗ္ဗေဓမ္မအနတ္တနဲ့အေးဒါဒီလိုကြမှာပြီးတော့မှတခါခင်ဗျားတို့နာနေကြဖြစ်တဲ့အနိစ္စလက္ခဏာတို့ဒုက္ခလက္ခဏာတို့အနတ္တလက္ခဏာတို့ဆိုတော့လက္ခဏာတွေကအရေးမကြီးဘူးလားကြီးပါ
ဘူ
းတကယ်လို့လက္ခဏာကိုမသိဘဲနဲ့ခင်ဗျားတို့အနိစ္စကိုသိနေမယ်လို့ဆိုလို့ရှိရင်လဲတဲ့အထယ်ရှိနေမှာပဲမရှိဘူ
း
ကြီးပါဘူးအဲဒါဖြင့်ဓမ္မတို့အနိစ္စနဲ့လက္ခဏာဖြင့်တခါကျွေးရှင်းမလားရှင်းပါဘူ
း